ေးစာပြန်စာအစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီတစ်ပတ်အတွက်ပေးစာပြန်စာအစီအစဉ်ကပထမဆုံးအနေနဲ့ပြောပြပေးမှာကတော့ရခိုင်ပြည်နယ်ရမ်းကျဲမြို့နယ်ကြောက်ဆောက်ရွာကအမျိုးသားတစ်ယောက်ဖမ်းဆီးခံရပြီးနောက်ဆက်တွဲဗာဒရင်းမှာမကြားရသေးတာကြောင့်မိသားစုတွေစိတ်ပူနေကြတယ်ဆိုတဲ့အကြောင်းပါဒါကတော့ဖမ်းဆီးခံရသူရဲ့အမဖြစ်သူကဖုံးဆက်ပြောပြလာတာပါပြီးခဲ့တဲ့ဇွန်လ26ရက်နေ့ကစနဲမြို့မှာဆိုင်ကယ်ဝက်ရှော့ပညာသွားတင်နေတဲ့အသက်32နှစ်အရွယ်မောင်စော်မင်းထွန်းကိုတပ်မတော်ကဖမ်းဆီးခေါ်ဆောင်သွားပါတယ်တဲ့မောင်စော်မင်းထွန်းကစနဲကကြောက်ဆောက်ရွာကိုပြန်လာတဲ့လမ်းစိတ်ဖူးတောင်ယာယီစခန်းအနီးမှာတပ်မတော်ကစစ်ဆေးဖမ်းဆီးခေါ်ဆောင်တာခံခဲ့ရပါတယ်တဲ့အခုချိန်ထိအဆက်အသွယ်လည်းမရဘဲကိုခေါ်သွားမှလည်းမသိတာကြောင့်မိသားစုဝင်တွေစိတ်ပူနေကြပါတယ်ဒါကြောင့်ဒီလူငယ်ကိုစစ်ဆေးပြီးအပြစ်မရှိရင်အမြန်ဆုံးပြန်လွှတ်ပေးဖို့ RFA တဆင့်ထုတ်လွှင့်ပေးပါဆိုပြီးပြောပြလာတာပါရှင်နောက်ထပ်ပြောပြပေးမှာကရခိုင်ပြည်နယ်မောင်နှုံးမြို့နယ်တောင်ပိုင်းကိုးတန်ကောင်ကျေးရွာမှာနေထိုင်သူတွေစောင့်ဝတ်နေရေးအခက်အခဲဖြစ်နေတဲ့အကြောင်းပါဒါကတော့ကိုးတန်ကောင်ကျေးရွာကရွာသားတဦးကဖုံးဆက်ပြောပြလာတာပါဒီရွာမှာလူကြီး 3,000 ခန့်ရှိပါတယ်ရွာမှာနေထိုင်တဲ့သူတွေဟာပင်လယ်ကိုအမှီပြုတ်ပြီးလုတ်ကင်စားတောက်ကြရတာပါဒါပေမဲ့လက်တလောအခြေအနေအရပင်လယ်လည်းမထွက်ရတောင်ပေါ်မှာဟင်းစားရှာဖို့မတက်ရတဲ့အခြေအနေဖြစ်နေတာကြောင့်စားဝတ်နေရေးခက်ခဲနေကြတာပါအစိုးရကထောက်ပံ့ပေးတဲ့ပထမအကြိမ်ထောက်ပံ့ပစ္စည်း5မျိုးကိုရခဲ့ပေမဲ့ဒုတိယအကြိမ်ထောက်ပံ့ငွေဆိုတာကလည်းအခုချိန်ထိမရသေးပါဘူးဒါကြောင့်စားဝတ်နေရေးခက်ခဲနေကြတယ်ဆိုတဲ့အကြောင်းသက်ဆိုင်ရာတာဝန်ရှိသူတွေသိအောင် RFA တဆင့်တင်ပြရတာပါဆိုပြီးဖုံးဆက်ပြောလာတာပါရှင
်ကိုဘဝင်းကျင်ကအစင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ်3996436461ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
ဒီတစ်ခါပြောပြပေးမှာကလမ်းပေါ်ထိတက်ပြီးကားဝက်ရှော့လုပ်ငန်းလုပ်ကင်နေတာကြောင့်လမ်းပိတ်ဆို့မှုတွေဖြစ်နေတယ်ဆိုတဲ့အကြောင်းပါဒါကတော့မယန်းကုန်းမြို့နယ်အမှတ်1-3ရပ်ကွက်နေပြည်သူတွေကစာပေးပို့လာတာပါအမှတ်2ရပ်ကွက်နေဥအောင်မင်းလန်းအမကစက်ခွန်ကျောင်းရှိတဲ့တဲ့မှာလုပ်ကင်နေတဲ့ကားဝက်ရှော့လုပ်ငန်းကြောင့်ရပ်ကွက်ကလမ်းတွေပျက်စီးတာအနံ့ဆိုးထွက်တာတွေဖြစ်နေပါတယ်တဲ့ဒါနဲ့ပတ်သက်ပြီးစီပင်ကိုတိုင်ပေမဲ့လည်းအရေးယူပေးတာမျိုးမရှိသေးပါဘူးပြီးတော့ကျောင်းသားအနီးမှာရှိတဲ့ဒီဘီယာဆိုင်တွေကိုလည်း NLD ကိုယ်စားလှယ်တွေနဲ့ပြည်သူတွဲဆောင်ပွဲမှာတင်ပြခဲ့ပေမဲ့ဘာမှအရေးယူဆောင်ရွက်တာမျိုးမရှိသေးတာကြောင့်တာဝန်ရှိလူကြီးတွေသိအောင် RFA တဆင့်တင်ပြရတာပါဆိုပြီးပေးပို့လာတာပါရှင်
RFA ကိုစာရေးပြီးပို့ကျင်တယ်ဆိုရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် burmese@rfa.org email ကဖြစ်ဖြစ်ပေးပို့ကြပ
ါဒီတခါတော့ဗဘဲလမ်းမြို့နယ်တရက်ကွက်26လမ်းအောက်လမ်းမှာလမ်းသူလမ်းသားတွေရေအခက်ခဲဖြစ်နေတယ်ဆိုတဲ့အကြောင်းကိုပြောပြပေးမှာပါဒါကတော့ဗဘဲလမ်းမြို့နယ်မှာနေထိုင်တဲ့ပြည်သူတူကဖုံးဆက်ပြောပြလာတာပါဒီလမ်းမှာနေထိုင်တဲ့သူတွေဟာရေအားနဲ့တာရေအခက်ခဲဖြစ်နေတာကြားပါပြီဒီခက်ခဲတွေအဆင်ပြေနိုင်ဖို့အတွက် JICA project ကငွေကြေးပံ့ပိုးပေးပြီးလွန်ခဲ့တဲ့လပိုင်းလောက်ကလမ်းမှာ pipeline အသစ်တွေလဲပေးခဲ့ပါတယ်။ဒီ pipeline အတွက်ကုန်ကျခံရမယ့်ဈေးတွေကိုလည်းစီပင်ကသတ်မှတ်ထားတဲ့နှုံတိုင်းလမ်းမှာရှိတဲ့တိုက်ခန်းတိုင်းကပေးဆောင်ခဲ့ပါတယ်။ဒါပေမဲ့အခုချိန်ထိရေအဆင်မပြေသေးပါဘူးတဲ့။စီမင်းကိုမေးရင်လဲဂျိုးပြူကလွတ်တဲ့ရေတွေအားနည်းနေတယ်ဆိုပြီးအကြောင်းပြန်ပါတယ်။ဒီအခက်ခဲတွေကြောင့်လမ်းသူလမ်းသားတွေကလည်းအဝီစီတွင်တူပြီးရေပေးနိုင်မှုမျှော်လင့်နေကြတာကြောင့်လှုပ်ဆောင်ပေးနိုင်မှု RFA တဆင့်ဖော်ပြပေးပါဆိုပြီးပြောပြလာတာပါရှင်။အခုတခါကတော့စောင်းပေါက်အတန်စုညံလွန်းနေတာကြောင့်အနှောက်အယှက်ဖြစ်နေရတဲ့အကြောင်းပါ။ဒါကလည်းဗဘဲလမ်းမြို့နယ်မှာနေထိုင်သူတဦးကစာပေးပို့လာတာပါ။ဗဘဲလမ်းမြို့နယ်မဟာဗန္ဒူလာလမ်းနဲ့28လမ်းအလဲလမ်းတောင်မှာရှိတဲ့လက်ဖက်ဆိုင်ကသချင်းတန်ကြက်ကြဲအဆက်မပြတ်ဖွင့်နေတာကြောင့်တက်ကြီးရွယ်အိုတွေအိတ်မရလောက်အောင်ဖြစ်နေပါတယ်တဲ့။ဒါကြောင့်တာဝန်ရှိတဲ့ရက်ကွက်လူကြီးတွေကဒီအကြောင်းအရာကိုသိရှိဆောင်ရွက်ပေးနိုင်ဖို့ RFA တဆင့်တင်ပြရတာပါဆိုပြီးပေးပို့လာတာပါရှင်။ဒီတစ်ပတ်ရဲ့ပေးစာပြန်စာအစီအစဉ်ကတော့ဒီလောက်ပါပဲ။နောက်တစ်ပတ်တွေမှာဘလို့အကြောင်းအရာတွေကိုပြောပြပေးအောင်လဲဆိုတာစောင့်မျှော်ကြည့်ရှုအားပေးကြပါဦး။RFA ရဲ့ပေးစာပြန်စာအစီအစဉ်ကိုကြည့်ရှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။